မယ်။ဧပြီလ25ရက်နေ့ဟာကမ္ဘာငှက်ဖျားယောဂတက်ဖြစ်ရေးနေ့ဖြစ်ပါတယ်။ပြီးခဲ့တဲ့သတင်းပတ်ချက်နိုင်ဂျီးရီးယားဟာဂါနာနဲ့အတူကလေးသင်ငယ်ငှက်ဖျားကာကွယ်ဆေးတစ်မျိုးကိုခွင့်ပြုလိုက်ပါတယ်။အာဖရိကနိုင်ငံတွေမှာကြေကြေပြန့်ပြန့်ဆက်သက်ခဲ့ပြီးတဲ့နောက်ဒီဆေးကိုဒီနိုင်ငံကစပထမဆုံးစပြီးတော့ခွင့်ပြုတာဖြစ်ပါတယ်။ယူကရိန်းနိုင်ငံအော့စဖို့တက္ကသိုလ်ကတီထွင်ထုတ်လုပ်တဲ့ဒီကာကွယ်ဆေးကိုကမ္ဘာကျန်းမာရေးအဖွဲ့ကတော့အတည်ပြုချက်မပေးသေးပါဘူး။အရှေ့အာဖရိကကကင်ညာနိုင်ငံမှာတော့R21 လို့ခေါ်တဲ့ဒီငှက်ဖျားကာကွယ်ဆေးရဲ့အဆင့်3စက်တမှုမှာပါဝင်ဖို့ကလေးအယောက်600လောက်ကိုစုဆောင်းထားပါတယ်။ AP သတင်းဆောင်မကိုကိုငင်းချန်အေးပြောပြပေးပါမယ်ရှင်
။ကင်ညာနိုင်ငံကကလေးနှစ်ယောက်မိခင်ယူနစ်ဂျွန်ဝါဟာငှက်ဖျားရောဂါအတွက်စိုးရိမ်နေသူပါ။သူနေထိုင်တဲ့ကင်ညာအရှေ့တောင်ပိုင်းကလီဖီမြို့ကမီဘူရိုဆာဘာရွာလေးဟာကင်ယွန်ရန်ဒေသဖြစ်လို့ဆွဆွပြီးငှက်ဖျားအန္တရာယ်ရှိနေလို့သူသားသမီးတွေအတွက်စိတ်ပူနေရတယ်လို့ပြောပါတယ
်။ဟုတ်ကဲ့မလေးကညောင်းစောအတောက်ကလ
ည်းနာကပူနွေးဆွဆွပြီးလူတွေကချင်းအောင်တဲမှာလည်းမအိပ်ကြပါဘူး။ဈေးရုံတွေကအဝေးကြီးနဲ့ဈေးကလည်းကြီးပါတယ်။ဆိုတော့ကာကွယ်ဈေးကောင်းကောင်းလိုပါတယ်။ကလေးတွေချင်းကိုက်လို့တစ်လ3ခေါက်လောက်ဈေးရုံကိုပို့ပို့နေရပါတယ်။စီးပိုးတွေကုန်လို့ပိုက်ဆံလည်းမစုနိုင်ပါဘူး။ထိရောက်တဲ့ကာကွယ်ဈေးကယောဂါကိုအမြင့်ပြအောင်လုပ်နိုင်မှာမို့အများကြီးအထောက်အကူဖြစ်မှာပါ။
ကင်ညာမှာ20လူ3နန်းခွဲကျော်လောက်ငှက်ဖျားရောဂါကူးစက်ခံနေရတယ်လို့အမေရိကန်ရောဂါထိန်းချုပ်ရေးနဲ့ကာကွယ်ရေးဌာနကခန့်မှန်းထားပါတယ်။ဒီရောဂါနဲ့ကင်ညာနိုင်ငံသား1000ကျော်နှစ်စဉ်သေဆုံးနေရတာပါ။ကင်ညာကဆေးပညာသုတေသနအဖွဲ့တစ်ခုဖြစ်တဲ့ KEMRI Welcome Trust ကငှက်ဖျားရောဂါခုခံကာကွယ်ရေးဆိုင်ရာပညာရှင် Francis Nungu ကတော့ခုကာကွယ်ဆေးစစ်ကအကျိုးရှိမယ်လို့ယုံကြည်နေပါတယ
်။ In the case of malaria, a mosquito bites you.And inject a parasite form called sporozoite.
ချင်းကလူကိုကိုက်တဲ့အခါယောဂကူးစက်နိုင်စွမ်းရှိတဲ့ sporozoite လို့ခေါ်တဲ့ရိုးစေးရုပ်သွင် cell ကပားပိုးတစ်မျိုးကိုအရေးပြတဲ့ထိုးသွင်းပေးလိုက်ပါတယ်။အဲဒီ sporozoite တွေကသွေးပြန်ရည် lymph နဲ့သွေးလည်ပတ်မှုစနစ်ကနေတဆင့်အသေးလေးကိုရောက်သွားပါတယ်။အခု R21 ကာကွယ်ဆေးက sporozoite တွေကိုတိုက်ဖြတ်ပြီးအသေး cell တွေထဲကြီးမရောက်အောင်ကာကွယ်ပေးပါတယ်။
R21 ကာကွယ်ဆေးတစ်ကိုလူများကအကောင်းမျှော်လင့်ထားကြပါတယ်။ဒီဆေးဟာလက်ရှိမှာကမ္ဘာ့ကျန်းမာရေးအဖွဲ့ WHO ကခွင့်ပြုထားတဲ့ RTSS ငှက်ဖျားကာကွယ်ဆေးထက်ပိုမိုထိရောက်တယ်လို့အစိုးရပိုင်းစမ်းသပ်မှုတွေရဲ့ပဏာမရလဒ်တွေကညှင်းဆုံနေပါတယ်။နောက်ပိုင်းစမ်းသပ်မှုတွေရဲ့အဆုံးသတ်ရလဒ်ကိုတော့ထုတ်ပြန်ခြင်းမရှိသေးပါဘူး။ဒီ R21 ကာကွယ်ဆေးရဲ့ထိရောက်မှုကိုကမ္ဘာ့ကျန်းမာရေးအဖွဲ့ကလေ့လာသုံးသပ်နေဆဲဖြစ်ပါတယ်။ပြီးခဲ့တဲ့ April 13ရက်နေ့ကတော့ North Africa တက်ကဂါနာနိုင်ငံဟာဒီဆေးကိုလက်ခံအတည်ပြုခဲ့တဲ့ပထမဆုံးနိုင်ငံဖြစ်လာခဲ့ပြီးအဲဒီနောက်မှာ Nigeria ကလည်းအတည်ပြုလာပါတယ် WHO ကတော့ Kenya ပါဝင် Africa နိုင်ငံ3နိုင်ငံမှာတရားဝင်ခွင့်ပြုထားပြီးဖြစ်တဲ့ကမ္ဘာပထမဆုံးငှက်ဖျားရောဂါကာကွယ်ဆေး RTSS စမ်းသပ်ထိုးပေးတဲ့ရှင်ပြေးအစီအစဉ်ကိုစတင်နေပါတယ်ဒါပေမဲ့အဲဒီမူလပထမငှက်ဖျားကာကွယ်ဆေးကအခက်အတက်တွေရှိတယ်လို့ငှက်ဖျားရောဂါကာကွယ်ဆေးပညာရှင် Francis Nungu ကတော့ဆိုပါတယ် KEMRI Welcome Trust ဆေးသုတေသနအဖွဲ့ကသိပ္ပံပညာရှင်တွေဟာစစ်သစ် R21 ဆက်သက်မှုမှာပါဝင်ကြပါတယ် Nungu ကိုယ်တိုင်ကလည်းဒီစီမံကိန်းမှာတက်ခွဲခန့်အဓိကတာဝန်ရှိသူပါကာကွယ်ဆေးကောင်းဖြစ်ဖို့ WHO ရဲ့စံသတ်မှတ်ချက်ကလက်တွေ့စံသတ်မှုတွေမှာ85%ရာခိုင်နှုန်းနဲ့အထက်ကာကွယ်နိုင်ရမယ်လို့သူကဆိုပါတယ်အခုစံသတ်နေတဲ့ကလေး4800ရောက်ပါဝင်တဲ့အဆင့်3စံသတ်မှုရလက်ကWHO အတွက်အရေးကြီးတဲ့အချက်လက်တွေပေးပါလိမ့်မယ်လို့နန်ဂူကပြောပါတယ
် Data from the ongoing phase 3 trial in Kenya, Tanzania, Mali and Burkina Faso.
Once Kenya, Tanzania, Mali, Burkina Faso နိုင်ငံတွေမှာစမ်းသပ်နေတဲ့အဆင့်3ရဲ့ရလဒ်တွေကို WHO စီကိုအကြောင်းကြားတာနဲ့တပြိုင်နက် WHO ကဒါကိုလေ့လာအကဲဖြတ်ပါလိမ့်မယ်။တာဝန်ဆေးဟာစိတ်ချရပြီးကာကွယ်နိုင်စွာမြင်ပါတယ်လို့ယုံကြည်ခဲ့ရင်ဒါကိုကြည်ကြဲပြည့်ပြည့်အသုံးပြုနိုင်ဖို့ WHO ကယာယီခွင့်ပြုချက်ပေးပါမယ်
။ငှက်ဖျားရောဂါဟာလူအသက်ကိုဆုံးရှုံးစေရင်သာမကပဲလူမှုအတိုင်းဝိုင်းတွေကိုလည်းထိခိုက်ပျက်စီးစေပါတယ်။အသက်အိုးအိမ်စီးစိမ်ပညာရေးစီးပွားရေးလုပ်ငန်းတွေနဲ့လူအဖွဲ့အစည်းရဲ့စီးပွားရေးတစ်ခုလုံးကိုအနှောက်အယှက်ဖြစ်စေပါတယ်။ကမ္ဘာ့ကျန်းမာရေးအဖွဲ့ရဲ့အဆိုအရ2021ခုနှစ်မှာလူပေါင်း248,000တန်းဟာငှက်ဖျားရောဂါဖြစ်ပွားခဲ့ပြီးလူပေါင်း63,900ဟာဒီရောဂါနဲ့သေဆုံးခဲ့ရပါတယ်။ငှက်ဖျားဖြစ်ပွားမှုအများစုကအာဖရိကတိုက်မှာဖြစ်ပြီးဒီဒေသမှာသေဆုံးမှုအားလုံးရဲ့96%ကအသက်5နှစ်အောက်ကလေးငယ်တွေပါ။ငှက် ညဖြာယောဂါကိုအပူပိုင်းဒေသနိုင်ငံတွေမှာအများဆုံးတွေ့ရပြီးနော့ဖလစ်ချင်းအမမျိုးကနေလူကိုကူးစက်ဆေးတာပါအသက်အန္တရာယ်ရှိတဲ့ဒီယောဂါကြောင့်အဖျားတက်ချမ်းတုံခေါင်းကိုက်ပင်ပန်းနွမ်းနေတာတွေခံစားရတယ်လို့တက်တာနဲ့အသက်ရှူရခက်ခဲတဲ့လက္ခဏာတွေလည်းကြုံတွေ့ရတတ်ပါတယ်ကိုယ်ဆောင်အမျိုးသမီးတွေအသက်၅နှစ်အောက်ကလေးငယ်တွေနဲ့ခုခံအားကျဆင်းမှုယောဂါ HIV AIDS ရှိသူတွေမှာကူးစက်နိုင်ခြင်းမြင့်မားပါတယ်ဒီယောဂါကိုဆေးဝါးနဲ့ကာကွယ်နိုင်တယ်လို့ချင်ကက်ခံအောင်ချင်အောင်နဲ့အိတ်တာလို့အစီအမံနေနဲ့ကာကွယ်နိုင်ပါတယ်။နှစ်စဉ်ဧပြီလ25ရက်နေ့ရောက်တိုင်းလဲညဖြာယောဂတက်ဖြစ်ရေးနေ့ဖြစ်ကဘာတော်မှာညဖြာကာကွယ်ရေးဘူးသူတရတွေဖြန့်ဝေရာယောဂကာကွယ်ရေးလုပ်ငန်းတွေလှုပ်ဆောင်တာတွေလှုပ်လှစ်ရှိကြပါတယ်။